ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့လက်ရှိရှင်ထိမိုင်းပေါက်ကွေးတာတွေရှိနေတဲ့တယ်လို့မိုင်းပေါက်ကွေးပြီးဒဏ်ရာရှိထားသူတွေနေနဲ့လည်းအကူအညီတွေလိုအပ်နေတဲ့အကြောင်းပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါလက်နက်ကိုင်မင်းပခတ်တွေရှိခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြေမြောက်မိုင်းတွေပေါက်ကွေးပြီးတော့တေဆုံးသူတွေရှိတယ်လို့ထိခိုက်ဒဏ်ရာရတာတွေလည်းအများပြားရှိနေပါတယ်အခုလိုမိုင်းပေါက်ကွေးပြီးထိခိုက်ဒဏ်ရာရှိသူတွေကိုအရဖဲအဖွဲ့အစည်းတို့ကကူညီပေးထားပေမဲ့လည်းဒဏ်ရာရှိထားသူတွေရေရှည်ရတင်နိုင်ဖို့အတွက်အကူအညီတွေလိုအပ်နေတယ်လို့လည်းမိုင်းထိမိုင်းဒဏ်ရာသူတွေကိုကူညီပေးနေတဲ့ဦးတန်းထွန်းကပြောပါတယ်
မိုင်းကြီးလူနာတွေကတော့ညသားဖြင့်တော့ဟိုတောင်ပေါ်တက်ပြီးလုတ်ကင်စားတဲ့လူတွေပဲမိုင်းရှိတာများတာလေညသားဖြင့်မိုင်းကြီးလူနာတော်များ non binary ပေါ့လေအဲတော့သူတို့ဟာဟိုအချင်းခွေသွားမယ်အဲလောင်းဟင်းခုမယ်အဲ့ဒီကြောင့်ပဲမိုင်းကြီးခံရတာဆိုတော့ကြောင့်သူတို့ non binary နားတယ်ဘာကြီးကူညီလို့မယ်ဆိုတော့သူတို့ဟာခြေောက်တစ်ဖက်စီပြဲလိုက်လူရှိသလိုနှစ်ဖက်ဖြဲလိုက်လူရှိရပေါ့အဲ့တော့လောလောဆယ်ကဒီကူညီဆောင်ရှောက်ပေးထားတဲ့အဖွဲ့ကြီးကတော့ဒီကူညီဆောင်ရှောက်ပေးထားတဲ့အတွက်ကြောင့်အခုလောလောဆယ်ပေါ့လေအစီအပြင်းနေပြီမဲ့သူအနာဂတ်ရည်ရည်အတွက်ကတော့ဘာမှမသိရစရာပေါ့လေကူညီဆောက်ပါနေအများကြီးလိုမှာပေါ့လားလေ
မြေလူမျိုးနဲ့စနင်းချေးရွာကမိုင်းထိမှန်ပြီးခြေတစ်ဖက်ပြတ်တော်တဲ့မန္တန်စုကတော့လက်တလော့အစီအပြင်းအောင်ကူညီသူတွေရှိပေမဲ့လည်းဘဝရည်ရည်အတွက်ကူညီတွေလိုအပ်နေတယ်လို့ပြောပါတယ်ဟာ
အကူညာလိုအပ်လိုရပါနော်ဘာဖြစ်လဲဆိုတော့မှအခုမှလည်းမမဒီလည်းညနေတဲ့နေရပေါ့နော်ညနေတဲ့နေရခါကျတော့ညီမညီမဘာမှလုပ်နိုင်တဲ့ခါကျညီမပြီးတော့မှညီမရဲ့အမူတာနေရပါတယ်နေရတဲ့ခါကျတော့အရင်လုပ်ပြီးပါတော့လုပ်ပြီးပါတော့ထပ်မလုပ်နိုင်ဘူးပေါ့နော်အဲ့တော့ညနေတောက်ပန်းနေနေလိုပါတယ်ဒီအစိုးရထောက်ပန်းတာအခုမရှိပေါ့နော်မရှိပါဘူးဒီမှာအဖွဲ့အစည်းကဥတန်းနှုန်းတို့ဒီအဖွဲ့အစည်းအသေးလေးတွေအနေအစားဝန်ကူညီပါတယ်ဆရာဥတန်းနှုန်းတို့ရောက်တဲ့နော်အစတရပါနော်လူလေးသိမရှိအောင်ဈေးုံစားတရဒီအခုဒီအရင်မော်နော်လူလေးသိမရှိအောင်တော့ပြန်မိုးပေးနေပါ
လက်ရှိရှင်ဒီစစ်တွေမျိုးအလိုတော်ပြည့်ဘုံတော်ကြီးကြောင့်မှာနေရမပြန်နိုင်သေးတဲ့မိုင်းထိမှန်ပြီးတော့ဒဏ်ရာလူနာတွေစေဦးထက်မနေရှိတယ်လို့မိုင်းထိမှန်သူတွေကိုကူညီပေးနေတဲ့ဦးသွန်ထွန်းကပြောပါတယ
်ကျွန်တော်တခြားဟာကြီးတော့ကျွန်တော်ပြောလို့ဘူးနော်ဟိုစစ်တွေဈေးုံရောက်လာပြီးတော့တော့ခြေတော်တစ်ဖက်ပြတ်သွားတယ်မိုင်းထိလူလာပေါ့ကတစ်ဆယ်ကျော်လောက်ရှိတယ်လားနော်နှစ်ဖက်ပြတ်သွားလူလာနှစ်ယောက်ရှိတယ်ကျွန်တော်ကြောင့်မကြည့်ကြအောင်ကျွန်တော်တယောက်တည်းသိနေကြတော့တစ်ဆယ်ကျော်လောက်ရှိတာပေါ့လေဒီကိစ္စအများကြီးပုံပါပေါ့လေကျွန်တော်တို့အခုမပေးနိုင်တဲ့လူတွေအများကြီးရှိအောင်မှာပါလောဆယ်ကျွန်တော်သိတော့ကျွန်တော်ပြည့်စုံပြည့်တဲ့လူကတော့ဆယ်ယောက်ကျော်လောက်ရှိပါတယ်လောဆယ်ကျွန်တော်တို့ဒီလူတွေပြီးကျောင်းမှာကျွန်တော်ဆောင်းရှောက်ပေးထားတဲ့အချက်မှာခြေတော်တစ်ဖက်ပြတ်တဲ့လူကဟိုအမျိုးသား2ယောက်အမျိုးသမီး3ယောက်ရှိတယ်အမျိုးသား2ယောက်ရှိတယ်အမျိုးသမီး3ယောက်ရှိတယ်တစ်ဖက်ပြက်တရားကြီးနော်နှစ်ဖက်ပြက်တဲ့လူက2ယောက်ရှိတယ်နောက်တစ်ယောက်ကလည်းကျွန်တော်တို့ဆောင်းရှောက်ပြီးသားပြီးတော့ရွာပြန်သွားတဲ့ဟိုဝီဇာလီကမောင်စောထင်းင်းဆိုတာ2ယောက်ရှိတယ်အဲနောက်ကျန်တဲ့ဟာကြီးကတော့သူ9ယောက်ကိုပြန်ပြီးတော့နေရတယ်ရှိတာပေါ့
မြန်မာစစ်တပ်နဲ့အဲရခိုင်လက်နက်ကိုင်ဖွဲ့တို့ကြားနှစ်နှစ်တာစစ်ရေးတည်မှမှုကာလအတွင်းမြင်းတော်မိုင်းနဲ့စစ်လက်ကျန်ဘုံတွေပေါက်ကွေးမှုကြောင့်ထိခိုက်တေဆုံးတာ33ဦးထဲမှနေရှိခဲ့ကြောင်းလဲဒေသခံလူထုအခြေပြုဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်များအစည်းအရုံး REC ကမှတ်တမ်းတင်ထားပါတယ်ရခိုင်ပြည်နယ်ကစစ်ရေးပဏိပခတ်တွေအတွင်းအရာသာထိခိုက်တေဆုံးမှုတွေပိုများလာသလိုစစ်ဆောင်ဒုက္ခတွေ23,000ကျော်ရှိနေပြီလို့လည်းခန့်မှန်းထားပါတယ်နိုဝင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်မယ့်ရှင်နေတွေဖန်တီးပေးဖို့အဲအဖွဲ့ရဲ့ကမ်းလှမ်းချက်ကိုတပ်မတော်ကလက်ခံပြီးနောက်တိုက်ခိုက်မှုတွေရပ်ဆိုင်းနေတာတလကျော်လောက်ရှိနေပေမဲ့မြေမောင်းမဲအန်တီရဲ့ပါဝင်လုံရှင်ရေးစိုးရင်မုံကြောင့်ဒုက္ခတွေတွေအများပြားနေရမပြန်နိုင်သေးပေဖြစ်နေပါတယ်။မြေမြုပ်မှန်ပိတ်ပင်တာစီရဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာနိုင်ငံမှာအခုချိန်ထိအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကမြေမြုပ်မှန်တုံ့ပြန်တာတွေရှိနေသေးတယ်လို့ဒေသခံတွေရဲ့စစ်တမ်းမှာဖော်ပြထားကြပါတယ်။မြန်မာနိုင်ငံချားရေးဝန်ကြီးဌာနတာဝန်ရှိသူတွေကတော့မြန်မာညီချင်းရဲ့လုပ်ငန်းစဉ်တွေမှာမြေမြုပ်မှန်ရှင်းလင်းရေးပါဝင်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ်